တိုင်းသားလက်နက်ကင်ပဋိပက္ခကိုအပြေရှာရေးအတွက်နှစ်ဖက်တို့ယုံကြည်မှုတည်ဆောက်ဖို့တရုတ်ဘက်ကတိုက်တွန်းသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပေါင်းကူးတံတားအဖြစ်ဆက်ပြီးပါဝင်ဆောင်ရွက်သွားဖို့လည်းပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်နဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဘိုးချုပ်မူကြီးမင်းအွန်လိုင်းတို့တီးကြစီတွေ့ဆုံပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ကြတာပါ။အပြေအဆုံကိုတော့မတ်တရင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ဆုံကွန်ရှန်နဲ့နိုင်ငံတော်အထိုင်မင်္ဂပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံပြီးမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးပါတယ်။မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကဆက်ပြီးပံ့ပိုးသွားမယ့်အကြောင်းတရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကအလေးထားပြောဆိုခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာက VOA ကိုပြောပါတယ
်ကျွန်တော်တို့ရဲ့ညီငယ်လုပ်ငန်းစဉ်မှာတရုတ်ကနေပြီးဝင်ပြီးတော့ဖြစ်နေတယ်ပါဝင်ပတ်သက်နေတဲ့အနေအထားရှိတယ်ဆိုတော့တို့ကပံ့ပိုးတာကိုနော်ဒီထောက်ခံအားပေးလို့ဆိုအနေအထားမျိုးလေးပေါ့လေအဲ့တော့ဒီအဲ့ဒါလေးတွေကိုဆက်ပြီးတော့တို့အနေနဲ့ဆက်လက်ထောက်ခံအားပေးမှာဆိုကြောင်းပြောရသဘော
တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆုံကော်ရှန်ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းငြိမ်းချမ်းရေးကိစ္စဆွေးနွေးခဲ့တာပါတမတော်ဘက်ကအလုံးပါဝင်ရေးကိုလိုလားတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆွေးနွေးပွဲမှာပြောပါတယ်တနိုင်ငံလုံးအပြစ်ခတ်ရဲဆဲရေးစာချုပ် NCA ကိုလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်တွေဟာနိုင်ငံရေးအရာဆွေးနွေးပြီးနိုင်ငံရေးအခွင့်အရေးအလုံးတောင်းဆိုလိုပေမဲ့လက်နက်ကိုင်လမ်းစဉ်ကိုဆွဲကင်ထားလိုတာဖြစ်တဲ့အကြောင်းလဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထပ်လောင်းပြောဆိုထားပါတယ်ဒါ့အပြင်မြန်မာနိုင်ငံမြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြင်းချမ်းစေလိုတဲ့တရုတ်ရဲ့လိုလားချက်ကိုလည်းနားလည်တယ်လို့ထပ်လောင်းပြောပါတယ်တရုတ်နိုင်ငံအခြေစိုက်မြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောကတော့တရုတ်ဘက်ကမြန်မာငြိမ်းချမ်းရေးအပေါ်ပုံပြီးတိုက်တွန်းတွန်းဖြစ်လာခဲ့တဲ့အပေါ်မှာအခုလိုသုံးသပ်ပါတယ
်ဘူလော့ကလည်းဟိုဝါနယ်ကိစ္စတို့နော် UNFC တို့ဘာလို့ညာတို့ချုပ်ချက်ခတ်လာတာဆိုတော့သူတို့လည်းနည်းနည်းစိတ်ပူလာတယ်နဲ့တူပါတယ်အဲ့ဒီငြိမ်းချမ်းရေးအတွက်နည်းနည်းလောလာကြတယ်တဲ့နောက်တစ်ခုကလည်းခုကဗမာပြည်တစ်ခုပဲကျန်တာဖြစ်တာ ਉਹ နော်တရုတ်ကဒီပိုလန်မှာလုပ်ငန်းတွေကတောက်လျှောက်ဆက်ဖို့ရှိနေတယ်လေဟိုတလောကကျမတို့ဒီမှာခွမင်နဲ့ကိုကျိုးနဲ့ဆက်တဲ့တရားဖွင့်ပွဲနေ့တုန်းကတောင်ပြောနေတယ်ဗမာပြည်ကနေပြီးအဲတရုတ်ပြည်ကနေဗမာပြည်ထဲကိုမီးရထားလမ်းနှစ်လမ်းဖောက်မယ်တလမ်းကရွှေလီယာဖြတ်မယ်တလမ်းကချင်းရွှေဟောပေါ့နော်ကိုကံဘက်ကဖြတ်မယ်ဆိုပြီးတော့တောင်ပြောတန်ကြားတာ
ငြိမ်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နိုင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေအစိုးရနဲ့တပ်မတော်တို့ကြားမကြာခဏတွေ့ဆုံဆွေးနွေးကြဖို့တိုင်းရင်းသားလက်နက်ကိုင်တွေကိုတိုက်တွန်းခဲ့တဲ့အကြောင်းတရုတ်ကိုယ်စားလှယ်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆင်မှာပြောပါတယ်တပ်မတော်ရဲ့အခန့်ကဏ္ဍအပေါ်တရုတ်ဘက်ကတိုက်တွန်းနိုင်မယ့်အခြေအနေရှိပါသလားဆိုတာကိုတော့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်တောက်လျှောက်ကတော့ဟိုနာဝတနာဖခစ်တလျှောက်တော့ဟိုတရုတ်ကအဲစတက်တီပေါ်မှာတော်တော်ဘယ်လိုကောမလဲတရုတ်ကအဲစတက်ပေါ်မှာတစုံတရာပြောအားဆိုအားရှိတာပဲလေဘာဖြစ်လို့လဲဆိုတော့ခမည်းတော်လည်းပြီးတာပဲလေနာဝတနာဖခေသူတို့အသက်ရှူချောင်ခဲ့တာကုလသမဂ္ဂတို့ဘာတို့မှာတရုတ်ကကာကွယ်ပေးခဲ့တာဖြစ်တာ哦နော်အဲ့တော့ဟိုတရုတ်ကအဲ့ဒီနာဖခေလောက်ထီတော့သူကတော်တော်ဟိုဘယ်လိုကောမလဲအကျိုးသက်ရောက်မှုရှိတယ်နောက်ကျမအခုတလောတွေ့နေတာတရုတ်ပြည်ကအဲထူးတန်တမန်တွေပါတွေသွားရင်လေပိုချုံမူကြီးတန်းရွှေကိုတောင်ဝင်တွေ့တာတွေပါတွေလှုပ်ထတွေ့ရတယ်ဒါကြောင့်မလို့သူတို့အဆက်အဆက်တည်းတစုံတရာရှိနေမှာလေထင်တယ
်တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆွန်ကော်ရှန်ကမကြသေးခင်ကပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့သေးတာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့လက်နက်ကိုင်ပဋိပက္ခအတွင်ငြိမ်းချမ်းတဲ့ဤကိုအသုံးပြုဖို့တပ်မတော်ကိုတိုက်တွန်းပေးပါလို့တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကိုပြောဆိုခဲ့ကြတာဖြစ်ပါတယ်ရှင်